ရီးယားနဲ့ကုန်သွယ်ရေးမလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတားမြစ်ထားတဲ့ကြားကမြောက်ကိုရီးယားအစိုးရဟာလွန်ခဲ့တဲ့နှစ်ကဒေါ်လာတန်900ဘူးတင်ပို့နိုင်ခဲ့တယ်လို့ကုလသမဂ္ဂစောင့်ကြည့်ရေးအဖွဲ့ရဲ့အစီရင်ခံစာမှာရေးသားထားကြောင်းသတင်းမီဒီယာတွေကမကြာမီကဖော်ပြပါတယ်။စီးရီးယားကိုဓာတုလင်းနဲ့ဆိုင်ရာပစ္စည်းတင်ပို့ပြီးမြန်မာကိုတော့ဒုံးကျည်အတက်ပညာနဲ့အပိုးပစ္စည်းတင်ပို့တယ်လို့မြန်မာ73မြန်မာအစီရင်ခံစာမှာဖော်ပြထားပါသေးတယ်။ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ကတော့မြောက်ကိုရီးယားနဲ့စည်ရင်းအဆက်အသွယ်မရှိဘူးလို့ညင်းဆိုပါတယ်။ဆိုင်ရာစာသားအတူတူသုံးပြီးဗီယက်နမ်မလေးရှားနဲ့တောင်ကိုရီးယားကိုမြောက်ကိုရီးယားကကြောင်မီးသွေးတင်ပို့တယ်လို့လည်းအစီရင်ခံစာမှာဖော်ပြပါသေးတယ်။မြောက်ကိုရီးယားနဲ့စစ်ပစ္စည်းအရောင်းအဝယ်မလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီက2006မှာပြိတ်ပင်ပါတယ်။အဲ့ဒါလို့ပြိတ်ပင်ပြီးနှစ်နှစ်ကြာ2008နိုဝင်ဘာလမှာဗိုလ်ချုပ်ကြီးသူရရွှေမှဥဆောင်တဲ့စစ်မရှင်အဖွဲ့ကိုရီးယားကိုတွားပြီးလက်နက်ပစ္စည်းဝယ်ယူဖို့နားလည်မှုစာရင်းလာရီလက်မှတ်ရေးထိုးပါတယ်။ဒီတွင်ကိုဗိုလ်မှူးဟောင်းဝင်းနိုင်ကျော်နဲ့အပေါင်းပါတစုကပြန့်ဝေပါတယ်။
ကင်မီတက်မတော်တီဆောင်ရေးဟာအစိုးရတပ်ရဲ့ကြွေးကြော်တံတစ်ခုဖြစ်ပါတယ်။ကင်မီစစ်တပ်မှာကင်မီလက်နက်ရှိဖို့လိုပါတယ်။ဒါပေမဲ့အနောက်တိုင်းရဲ့အရေးယူတံခတ်မှုကိုခံနေရတဲ့မြန်မာစစ်တပ်ဟာလူချင်းနဲ့အတက်ပညာနဲ့လက်နက်ပစ္စည်းကိုရုရှားတရုတ်နဲ့မြောက်ကိုရီးယားကတင်သွင်းပါတယ်။မြောက်ကိုရီးယားဥမင်နိုင်ငံခံတပ်စနစ်အီကလာဒုံးကြီးနဲ့စကတ်ဒုံးကြီးကိုမြန်မာကစိတ်ဝင်စားပါတယ်။အရေးကြီးတဲ့စစ်ဌာနတွေကိုဥမင်နိုင်ငံထဲမှာထားဖို့ဘူဂျိုကြီးတူရရွှေမန်းတို့အဖွဲ့ကတင်ပြခဲ့ကြအောင်သိရပါတယ်။ဒုံးလက်နက်ကိုမြန်မာပြည်မှာထုတ်လုပ်နိုင်အောင်ကူညီဖို့ဒုဗိုလ်ချုပ်မူကြီးမောင်ဤက2006ရုရှားခီးစင်မှာတင်ပြခဲ့ပါတယ်။ဘူဂျိုမူကြီးတန်းရွှေစစ်ဦးစီးချုပ်ဖြစ်လာခြင်းကစပြီးဒုံးလက်နက်အသုံးပြုရေးစီမံကိန်းကိုစတင်အကောင်အထည်ဖော်ကြောင်းသိရပါတယ်။ဒီစီမံကိန်းဟာတက်ဝင်လှုပ်ရှားနေစေဖြစ်တယ်လို့ယုံကြည်သူတွေရှိပါတယ်။
ဒီနေ့တမတော်နဲ့ရထူးခြားချက်တစ်ခုကတော့စည်ရပြအခမ်းအနားမှာဒုံးကျည်လက်နဲ့ကိုကားပေါ်တင်ပြီးပြတ်တာမျိုးမလုပ်တာပါပဲ။အရင်ကတော့ဒုံးလက်နဲ့ကိုတမတော်နဲ့မှာပြတ်တာပြီးမြောက်ကိုရီးယားနဲ့စည်ရအဆက်အသွယ်မရှိကြောင်းဇွတ်မိတ်ငင်းဆန်ခဲ့ပါတယ်။အမေရိကန်ကမယုံကြည်တဲ့အတွက်ကကထုတ်ကော်ကာကွယ်ရေးပစ္စည်းထုတ်လုပ်မှုညှဉ်းပန်းမှုရုံးရဲ့အကြီးအကဲသူ့ဘူတိုကြီးတင်ထွေးကို2013ဇွန်လမှာအရေးယူတန်ခတ်လိုက်ပါတယ်။မြောက်ကိုရီးယားတော်စစ်မရှင်အဖွဲ့မှဒုဗိုလ်ချုပ်ကြီးတင်းသေးလေးပါဝင်ခဲ့ပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရကိုအရေးယူဖို့မရည်ရွယ်ဘူးလို့အမေရိကန်အစိုးရကြေညာတာကိုပြောက်ွက်လို့မြင်ကြပါတယ်
။တရုတ်ရုရှားနဲ့အခြားနိုင်ငံတွေကစစ်ပစ္စည်းလိုချင်ရင်ဝေပေးရပေမဲ့အလားတူပစ္စည်းကိုမြောက်ကိုရီးယားကတင်သွင်းရင်စံနဲ့ကောက်ပေးပြီးနှံကိုပေးနိုင်တာဟာမြန်မာစစ်တပ်အတွက်အကျိုးအမြတ်တစ်ခုဖြစ်ပါတယ်။မြန်မာကိုစစ်ပစ္စည်းမရောင်းဖို့အမေရိကန်နဲ့ဥရောပကပြစ်ပင်ထားတာကြားလာပါပြီ။ဒါကြောင့်တရုတ်ရုရှား၊ယူကရိန်း၊ဆာဗီးယား၊အစ္စရေးနဲ့အိန္ဒိယကစစ်ပစ္စည်းကိုသာမြန်မာကတင်သွင်းနိုင်ပါတယ်။တရုတ်နဲ့ရုရှားစစ်ပစ္စည်းကင်တွဲရမှာကျွမ်းကျင်တဲ့မြောက်ကိုရီးယားဟာမြန်မာစစ်တပ်အတွက်အရေးပါလာတယ်လို့ယုံကြည်သူတွေရှိပါတယ်။ဒါကြောင့်ကုလသမဂ္ဂအရေးယူထားတဲ့ကိုရီးယားတပ်တုကုမ္ပဏီအမှုတန်းကင်ချိုနန်ရန်ကုန်မြောက်ကိုရီးယားတန်ယုံမှာဒုအတွင်းဝန်အဖြစ်လှုပ်ရှားနေတာကို NLD အစိုးရကအရေးယူပြီးလွန်ခဲ့တဲ့နှစ်ကနှင်ထုတ်လိုက်ပါတယ
်။ရန်ကုန်မြောက်ကိုရီးယားတန်ယုံမှာတန်တမာအဖြစ်အမှုထမ်းတဲ့ကင်ချိုနန်ကိုအမေရိကအစိုးရကနာမည်ပြစီရင်သွင်းပြီးတဲ့နောက်ပိုင်းမှာ NLD အစိုးရကနှင်ထုတ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ဘက်ကတော့ခြေနှက်ပုံမရပါဘူး။ NLD အစိုးရတက်လာလို့သမ္မတဥပမာကတန်ကရေးယူမှုရုပ်သိမ်းလိုက်တာကိုစစ်တပ်ကအခွင့်အောင်းယူပြီးမြောက်ကိုရီးယားနဲ့ဆက်သွယ်တာထင်ရှားတယ်လို့အမေရိကန်ဘက်ကမြင်ပါတယ်။ NLD အစိုးရအောင်မြင်တာကိုမြင်ရင်ပေမဲ့စစ်တပ်နဲ့မြောက်ကိုရီးယားဆက်သွယ်တာကိုရပ်မကြည့်နိုင်ဘူးလို့ Republican စစ်နေလို့တော့အမကိုရီးဂတ်နာကပြောကြောင်းမလ29ရက်နေ့ထုတ် AP သတင်းမှာဖော်ပြပါတယ်။အောက်လွတ်တော်နိုင်ငံရေးကော်မတီဥက္ကဋ္ဌ Republican ကိုလည်း Ed Rice ကလည်းမြောက်ကိုရီးယားကလက်နက်ပစ္စည်းဝယ်တဲ့အရာတန်းတွေကိုတန်ခတ်ရင်းယူရမယ်လို့ဆိုပါတယ်။ NLD အရသာအစိုးရကစီရေးအဆက်အသွယ်ဖြတ်လို့ပြင်းနဲ့စစ်တပ်ကဆက်သွယ်နေတဲ့သဘောရှိတယ်လို့အမေရိကန်ဘက်ကမြင်ပါတယ်။ အပေခံဘဝကိုရောက်နေခဲ့တဲ့နိုင်ငံဆေးရေးဆက်သွယ်မှုကိုအမြင်ပြတ်ဖို့ခက်ခဲနေကုန်ရပါတယ်။ရှိနေတဲ့ဒုံးလက်နဲ့တည်းအတွက်အသက်ပညာနဲ့အပိုးပစ္စည်းရဖို့ပြဿနာရှိနေပါလေ။ဒါကြောင့်မြန်မာစစ်တပ်နဲ့မြောက်ကိုရီးယားဆက်သွယ်မှုရှိမရှိကိုစောင့်ကြည့်နေကြမှာဖြစ်ပါတယ်ခင်ဗျာ။